89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီလ10ရက်ကစပြီးတော့ကျင်းပနေပါတယ်။ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေတက်ရောက်ကြမယ်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆွေးနွေးပွဲမှာဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးကြဖို့ရှိပါသလဲ။နောက်ပြီးတော့မြန်မာအရေးနဲ့ပတ်သက်လို့ရောဘာတွေဆွေးနွေးနိုင်ချေရှိပါသလဲ။ပေးချက်တွေကိုရောမျှော်လင့်လို့ရနိုင်ပါတယ်ဆိုတာကိုကျမတို့ VOE မြန်မာပိုင်းရဲ့ဒီညပိုင်းရေဒီယိုထုတ်လွှင့်မှုအစီအစဉ်မစတင်ခင်မှာပဲကုလသမဂ္ဂဌာနချုပ်မှသတင်းယူဖို့ရောက်နေတဲ့ VOE မြန်မာပိုင်းကသတင်းတော့မက်ခင်ဖြူထွေးကိုမမျှဒဇင်အောင်ကဓာတ်ရိုက်ဆက်သွဲမေးမြန်းထားတာကိုရှုစားနာဆင်ပါရှင
်မက်ခင်ဖြူထွေးရောက်ပါပြီလားရှင
်ဟုတ်ကဲ့ပါမမျှဒဇင်အောင်ကြီးကျမရှိနေပါတယ်မင်္ဂလာပါ
မင်္ဂလာပါမက်ခင်ဖြူထွေးဒီနှစ်ကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေစုံတွေ့ကြတဲ့အခါမှာပေါ့ဒီနိုင်ငံတကာအရေးနဲ့ပတ်သက်ပြီးတော့ဘလို့အကြောင်းအရာတွေဦးစားပေးပြီးတော့ဆွေးနွေးဖို့ရှိပါလဲဘလို့အကြောင်းအရာတွေကအဓိကလွှမ်းမိုးနိုင်ွယ်ရှိပါလဲနောက်ဒီလိုကမ္ဘာရေးအရာတွေဆွေးနွေးတဲ့အခါမှာမြန်မာရေးနဲ့ပတ်သက်ပြီးတော့ရောဘာတွေဆွေးနွေးမယ်လို့ခန့်မှန်းရပါလဲ
ဟုတ်ကဲ့ပါရှင့်အရင်ဆုံးဒီနိုင်ငံတကာအခင်းကျင်းနဲ့ပတ်သက်ပြီးတော့ဘာတွေအဓိကဆွေးနွေးမလဲကိုပြောချင်ပါတယ်ဆိုတော့ကုလသမဂ္ဂအထွေထွေညီလာခံဆွေးနွေးပွဲတွေကတော့ဒီလ10ရက်နေ့ကနေစပြီးတော့ဒီစက်တင်ဘာလကုန်တဲ့အထိကျင်းပနေတာပါဒီလမဲ့စက်တင်ဘာ23ရက်နေ့ကနေပြီးတော့28ရက်နေ့ကိုတော့သူတို့ high level meeting တွေပေါ့လေသူတို့ခေါ်တာကတော့သတင်းပတ်ဒီအဆင့်မြင့်ခေါင်းဆောင်တွေကမ္ဘာခေါင်းဆောင်တွေတက်ရောက်ပြီးတော့မှနိုင်ငံတကာရေးရာတွေကိုဆွေးနွေးကြမယ်သတင်းပတ်ဖြစ်ပါတယ်အခုဆိုရင်ကမ္ဘာတဝန်းကဒီထိပ်တန်းခေါင်းဆောင်တွေလည်းနယူးယောက်မြို့ကိုဒါဟိုရောက်ရှိနေကြတာလည်းရှိပါတယ်ဆိုတော့လာနေစဲလည်းဖြစ်တယ်ပေါ့လေဆိုတော့ဒီမှာမှအဓိကကတော့ဒီနှစ်ပေးထားတဲ့သူတို့ရဲ့ဥတီချက်ခေါင်းစဉ်ကတော့ The Summit of Future ပေါ့လေဆိုတော့ဆိုလိုတာကတော့အနာဂတ်ကိုရည်မှန်းပြီးတော့မှဒီကနေ့ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အချက်အသေးတွေအထူးသဖြင့်ဒီအရှေ့လယ်ပိုင်းဒေသဂါဇာအရေးလိုကိစ္စတွေနောက် Ukraine စစ်ပွဲနောက်ဆက်တွဲအနေနဲ့ဒီလူသားပေးထုတ်ကအချက်အသေးတွေပို့ပြီးတော့ဆိုးဝါးလာတဲ့အခြေအနေတွေနောက်ပြီးတော့ပို့ပြီးတော့စိန်ခေါ်မှုနောက်တစ်ခုရှိနေတာကလည်းဒီကမ္ဘာတဝက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်ကြုံတွေ့ရတဲ့သဘာဝဘေးအန္တရာယ်တွေဒါတွေကိုဘယ်လိုဝိုင်းဝန်းပြီးတော့မှတားဆီးကာကွယ်နိုင်မလဲဆိုတာကိုအနာဂတ်ကိုမျှော်ကိုးပြီးတော့မှအဖြေရှာဆွေးနွေးဖို့အတွက်အဓိကရည်မှန်းတဲ့အနေနဲ့ဒီနှစ်ကိုလည်းဒီ The Summit of Future ဆိုပြီးတော့ခေါင်းစဉ်ပေးထားတာဖြစ်ပါတယ်ဆိုတော့အဓိကအကြောင်းအရာတွေကတော့ဆိုဆိုကျွန်မပြောခဲ့သလိုပဲဒီလက်နက်ကင် prepare car တွေနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးကြမဲ့အရာတွေထဲမှာပါဝင်တယ်လို့ပြောလို့ရပါတယ်ရှင့
်မြမရေးနဲ့ပတ်သက်ပြီးတော့ရောဘာတွေဆွေးနွေးမယ်လို့မျှော်လင့်ရပါသလဲ
ဟုတ်ကဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေဆွေးနွေးမှုတွေကတော့ရှိနေမှာပါ။ဒါဆိုတော့ဒီလမဲ့အင်္ဂါနေ့စက်တင်ဘာလ24ရက်နေ့ဖြစ်မှာထင်ပါတယ်။အဲ့ဒီနေကြလို့ရှိရင်တော့ရိုဂျာရင်းနဲ့ပတ်သက်ပြီးတော့အထူးဆွေးနွေးပွဲတစ်ရက်ကျင်းပဖို့ရှိပါတယ်။အဲ့ဒီအခါမှာကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်လည်းတက်ရောက်မှာပါ။ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူ့ကိုစပြီးတော့ခန့်အပ်ခဲ့တဲ့ဒီဧပြီလကစပြီးတော့ဒီကြာကာလတွေအတွင်းမှာသူ့အနေနဲ့ရှာဖွေတွေ့ရှိချက်ဘာတွေရှိမလဲမြမအရေးသူလေးလာသုံးသပ်ထားတဲ့အရာတွေကိုတင်ပြမယ်လို့လည်းမျှော်လင့်ရပါတယ်။နောက်တစ်ခုကတော့ဒီမနေ့ကကြာတာဘရင်းနေ့ကပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာတကပိတ်ဆွေးနွေးပွဲကျင်းပပါတယ်မြမအရေးနဲ့ပတ်သက်ပြီးတော့ဆိုတော့ဒီနေရာမှာအထူးသဖြင့်ကတော့ဒီကုလသမဂ္ဂဆိုင်ရာ UK ဖန်အမတ်ကြီးကမြမနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုသူအလေးပေးပြီးတော့ပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လအတွင်းမှာဒီလေကြောင်းတိုက်ခိုက်မှုတွေဟာအာဏာသိမ်းမှု2021ကာလနောက်ပိုင်းမှာအဆိုးဝါးဆုံးဖြစ်ခဲ့တယ်အရက်သားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုတွေပို့ပြီးတော့ဆိုးဝါးလာတဲ့အတွက်ကြောင့်မလို့မြန်မာစစ်တပ်အပေါ်မှာလောင်စာဆီနဲ့လက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်ဖို့ကိစ္စကိုသူကတင်ပြဆွေးနွေးတာတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီဇင်ဘာလ2022ခုနှစ်တုန်းကဒီအထင်ကရဆုံးဖြတ်ချက်တည်းရချခဲ့တာရှိပါတယ်။ဒါပေမဲ့ဒီအချိန်မှာဒီဆုံးဖြတ်ချက်ထက်ပိုပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်ချဖို့ဆိုတာကို UK သံအမတ်ကဦးဆောင်ပြီးတော့မှတင်ပြဆွေးနွေးကြတာရှိတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီထဲမှာမှအဖွဲ့ဝင်တချို့ကတနိုင်ငံသုံးဖို့နှစ်နိုင်ငံလို့သူကတော့ဖော်ပြသွားပါတယ်။ဒါကန့်ကွက်တာတွေရှိနေတဲ့အတွက်ကြောင့်မလို့ကြိုးစားနေစေဖြစ်တယ်ဆိုပြီးတော့လည်းပြောတယ်။ဆိုတော့တေချာတာကတော့မြမအရင်နဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှုတွေကတော့ဒီလုံခြုံရေးကောင်စီထွေထွေညီလာခံဒီကုလသမဂ္ဂထွေထွေညီလာခံကာလအတွင်းမှာတော့ရှိနေမှာတေချာပါတယ်ရှင
်။ဟုတ်ကဲ့ပါဒီမှာတဆက်တည်းမေးချင်တာကဒီ credential ကိစ္စပါပေါ့နော်။လက်ရှိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြင့်ကိုယ်စားလှယ်သံမတ်ကြီးဖြစ်ဒီလက်ခံထားတဲ့ဥကျော်မွထွန်းကိုနောက်ထပ်တစ်နှစ်သက်တမ်းတိုးဖို့အလားအလာနဲ့ပတ်သက်ပြီးတော့အခြေအနေကဘယ်လိုရှိပါသလဲဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ပါဒီလက်ရှိ စစ်တပ်အာဏာသိမ်းမှုနောက်ပိုင်းကစပြီးတော့ပေါ့နော်လက်ရှိအချိန်ထိသုံးနှစ်တာကာလအတွင်းမှာစစ်ကောင်စီဘက်ကတင်ပြတဲ့ကိုယ်စားလှယ်ကိုလက်မခံဘဲနဲ့ဒီမြန်မာနိုင်ငံဆိုင်ရာအမြဲတမ်းဟိုတန်အမတ်ကြီးအဖြစ်နဲ့ဦးကျော်မိုးထွန်းကိုဆက်လက်ထားရှိခဲ့တာဒါလွန်ခဲ့တဲ့သုံးနှစ်ကာလတလျှောက်ဆိုတော့နောက်ထပ်တစ်နှစ်တက်တန်းတိုးဖို့ကိစ္စကိုလည်းအခုထွေထွေညီလာခံမှာဆွေးနွေးဖို့ရှိပါတယ်ဆိုတော့ဆုံးဖြတ်ချက်ချတာကတော့ဒီဇင်ဘာလမှချမှာဖြစ်မယ်ဆိုပေမဲ့လည်းဒီပေါ်မှာဆွေးနွေးမှုတွေကတော့ဒီထွေထွေညီလာခံကာလအတွင်းမှာရှိနေမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်မှုလို့တော့ဒီနှစ်မှာတော့စိုးရင်ချက်တချို့ထွက်ပေါ်နေတာရှိပါတယ်။အဓိကကတော့ဒါတရုတ်နဲ့အများအားလုံခြုံရေးကောင်စီအများအားဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားကဒီတစ်ချိန်မှာရောထောက်ခံဗမလားဆိုတဲ့စိုးရိမ်မှုတွေဖြစ်နေတာပါ။ဒါကလည်းဒီတိတ်မစားခင်ကာလကပဲမြန်မာနိုင်ငံကိုတရုတ်နိုင်ငံသားရေးဝင်ကြီးကိုယ်တိုင်တွားရောက်ခဲ့တာတွေရှိတယ်။စစ်ကောင်ဆောင်တွေနဲ့တွေ့ဆုံတာရှိတယ်။အပြင်ကိုပဲဒါမြန်မာနိုင်ငံမှာကျင်းပဖို့စစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကိုထောက်ခံမယ်ဆိုတဲ့သဘောမျိုးတရုတ်ဘက်ကပြောလာတာတွေရှိတဲ့အပေါ်မှာဒီတစ်ချိန်မှာရောဒီတရုတ်အနေနဲ့ဆက်ပြီးတော့ဒီမြန်မာတန်ကိုစလဲကိုထောက်ခံပါမလားဆိုတဲ့ဆွေးနွေးမှုတချို့လည်းရှိနေပါတယ်ဒါပေမဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုဆုံးဖြတ်မလဲဆိုတာကတော့ကြွားလို့စောင့်ကြည့်ရမှာပါစစောပြောလို့ပဲဆုံးဖြတ်ချက်ကတော့ဒီဇင်ဘာလမှာချမှတ်မှာဖြစ်ပါတယ်ရှင့်
ဒီအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဒီတိကျဆွေးနွေးပွဲတွေရောရှိနိုင်လား။နောက်မြန်မာရေးလှုပ်ရှားတဲ့သူတွေကရောအထွေထွေညီလာခံမှာဘာတွေတိုက်တွန်းတောင်းဆိုတာရှိပါလဲရှင
့်။ဟုတ်ကဲ့တိကျဆွေးနွေးပွဲတွေလည်းရှိကောင်းရှိနိုင်ပါတယ်။ကျွန်တော်တို့ရောအခုလက်ရှိအခြေအနေထိတော့ဟိုရထားတဲ့အချက်လက်ကတော့နည်းနေသေးတာပေါ့နော်။ဒါကဒီလကုံနဲ့တီသွားမဲ့ဆွေးနွေးပွဲတွေဖြစ်နေတာ။ဟုတ်ဆိုတော့ဆိုတော့ကျွန်မပြောခဲ့သလိုအင်္ဂါနေ့မှာတော့ရိန်ဂျာရေးအထူးဆွေးနွေးပွဲရှိတယ်။နောက်မြန်မာရေးလှုပ်ရှားသူတွေအနေနဲ့ကတော့ဆဆောပြောခဲ့သလိုပါပဲ။ဒီတမတ်ကြီးဦးကျော်မိုးထွန်းကိုနောက်တစ်နှစ်တက်တန်းတိုးရေးအပြင်ကိုနောက်အဆင့်မြင့်ဆွေးနွေးပွဲတွေမှာတက်ရောက်ခွင့်ရရေးပေါ့နော်ဒီအပေါ်မှာအထူးတိုက်တွန်းဆောင်ရွက်နေရတာရှိပါတယ်ဒီအတွက်လည်းဒီစနေနေ့လာမယ့်ဒီစနေနေ့မှာဒီသူတို့နိုင်ငံတကာလှုပ်ရှားမှုအနေနဲ့ဒီနယူးယောက်မြို့မှာဒီအမေရိကန်ပြည်ထောင်စုတဝန်းကမြန်မာပြည်သူပြည်သားတွေလာပြီးတော့မှဆန္ဒပြချီတက်ကြဖို့ရှင်းနေပါတယ်ရှင
့်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မက်ကင်ဖြူထရေးရှင်